ရန်ကုန်မြို့ရင်းတည်ယူပို့ဆောင်ရေးအတွက် YBS စစ်ကားရီတင်ဒရာမှာပွင့်လင်းမြင်သားမှုမရှိတာနဲ့ပတ်သက်လို့ Riders သတင်းဌာနရဲ့သတင်းရေးသားဖော်ပြချက်ဟာအစိုးရအဖွဲ့ကိုနှစ်နာစေပြီးတော့အထင်မြင်လွယ်မှားစင်နေတာကြောင့် CC အရေးယူပေးဖို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းတိန်ကမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုတိုင်ကြားခဲ့ပါတယ်။မြန်မာနိုင်ငံသတင်းမီဒီယာကောင်စီဘက်ကတော့သတင်းကျိုးနဲ့ညီမညီစစ်စစ်ပြီးတော့ဥပဒေနဲ့အညီဆောင်ရွက်တော့မှာဖြစ်တယ်လို့ပြောပါတယ်။မမြင်ခင်ကတင်ပြထားပါတယ်။
အများပြည်သူတည်ယူပို့ဆောင်ရေးစနစ် YBS အတွက်ဘတ်စကားအစည်းအဝေး2000ကျော်ကိုအမေရိကန်ဒေါ်လာတန်း100ကျော်တဲ့နဲ့ဝယ်ယူဖို့လုပ်တဲ့ကိစ္စပွင့်လင်းမြင်သာမှုမရှိကြောင်းဖော်ပြထားတဲ့ Writer သတင်းဌာနရဲ့သတင်းဆောင်မနဲ့ပတ်သက်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးကျော်မင်းသိန်းရဲ့တိုင်ကြားချက်အပေါ်ပြန်လည်စစ်ဆေးသွားမှာဖြစ်ပြီးဥပဒေနဲ့အညီဆောင်ရွက်သွားမယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဒုတိယဥက္ကဋ္ဌဦးအောင်လာထွန်းကပြောပါတယ်
ကျွန်တော်မှာမူငွေရှိပါတယ်သတင်းကိုရေပုံလေးစားနေတော့သတင်းသမားတယောက်ရဲ့လိုင်းနာအဲ့နဲ့ကျင်းဝတ်ပေါ့အဲ့ဒီတိုင်းရှိသေးလားမရှိသေးလားတခုခါကလို့ရတဲ့ညနာချက်တွေရှိလားမရှိလားအဲ့ဒီဟာကိုကျွန်တော်စဉ်းစားပါပါခင်ဗျာအဲ့ဒါရှုံပြီးတော့သူကတော့သူ့ကိုညနာကြတာပေါ့သူ့ကိုညနာကြတယ်သူ့ဆိုးရဖို့ညနာကြတယ်တော့နိုင်ငံအုပ်စုနေတဲ့အစိုးရအပေါ်မှာပြင်ပြင်းလေးမှုနေဖြစ်ပေါ်နေတယ်ဒါပေမဲ့ကျွန်တော်တို့အဲ့ဒါကိုအဲ့ဒါသူတိုင်တာထားရေးတိုင်ကြချက်အပေါ်မှာလေအတိအကျကျွန်တော်တို့မှာကျွန်တော်တို့လုပ်စုလုပ်နေရအဲ့လိုအတိအကျထောက်ပြခံရပါတယ်ဘယ်ချက်လဲဒီ point အဲ့ဒါတည်းကျွန်တော်တို့အဲ့ဒါကိုအဲ့ဒီဟာလေးကိုသင်ပြဖို့ကျွန်တော်ပြောထားပ
ါတယ် Writer သတင်းဌာနရဲ့ရေးသားဖော်ပြချက်ဟာဝန်ကြီးချုပ်အပါအဝင်အစိုးရအဖွဲ့ကိုထိခိုက်မြင့်နာစေတယ်ဆိုတဲ့အကြောင်းပြချက်နဲ့ဦးချိုးမင်းသိန်းရဲ့တိုင်ကြားချက်ကို August 14ရက်နေ့တနင်္လာနေ့မှာသတင်းမီဒီယာကောင်စီကလက်ခံရရှိပြီးဒီတိုင်ကြားချက်နဲ့ပတ်သက်လို့ဒီကနေ့အရေးပေါ်အစီအစဉ်ပြုလုပ်ခဲ့တာဖြစ်ပါတယ်Writer သတင်းဌာနရဲ့သတင်းဆောင်ပါမှာတော့ခမန်းချီအမေရိကန်ဒေါ်လာတန်းတရာကျော်တဲ့နဲ့တရုတ်နိုင်ငံကဘတ်ကားအစီးရေ2000ကျော်တင်သွင်းမှုဟာ NLD ပါတီတွင်စိတ်ဝမ်းကွဲမှုကိုဖြစ်စေသလိုတရုတ်ကုမ္ပဏီတွေနဲ့နိုင်ငံကိုဆယ်စုနှစ်ချီပြည်နယ်အုပ်ချုပ်ခဲ့တဲ့စစ်အာဏာရှင်နဲ့ဆက်နွယ်တဲ့စီးပွားရေးသမားတယောက်ကြားသဘောတူညီခဲ့တဲ့ဘတ်ကားတင်သွင်းမှုဟာအနောက်နိုင်ငံကတန်တမန်တွေနဲ့ဆက်ဆံရေးကိုအထင်ငယ်ဖြစ်စေတဲ့အကြောင်းဖော်ပြထားတာပါရန်ကုန်တိုင်းဒေသကြီးလွတ်တော်အမတ်တွေအနေနဲ့လည်းအများပြည်သူတည်ယူပို့ဆောင်ရေးစနစ် YBS နဲ့ပတ်သက်လို့ရန်ကုန်တိုင်းအစိုးရရဲ့ဆောင်ရွက်ချက်တွေဟာပွင့်လင်းမြင်သာမှုမရှိဘူးလို့ဝေဖန်ခဲ့မှုပါတယ်။ရန်ကုန်တိုင်းအစိုးရအနေနဲ့တရုတ်အစိုးရစီကဘတ်ကားဝယ်ယူတင်သွင်းတာနဲ့ပတ်သက်လို့လွတ်တော်ကိုအသေးစိတ်ချပြတာမျိုးမရှိတာမို့အစိုးရရဲ့ YBS စနစ်အကောင့်ထဲပေါ်ဆောင်ရွက်မှုအပေါ်အားမရဘူးလို့ရန်ကုန်တိုင်းဒေသကြီးတကုံမြို့နယ်လွတ်တော်အမတ်ဦးကျော်စရာကပြောပါတယ်
ကျွန်တော်တို့ပြည်ပြောက်တော့ဝီးစုကြီးကကျွန်တော်တို့ဂျီဂျူဂျီဝယ်တယ်ပေါ့ဒီကားတွေကလေဒီကားရဲ့ဂျီဂျူဂျီဝယ်တယ်ဆိုတော့တင်းတို့ကျွန်တော်ပြည်တော့တော့တရုတ်တမကြီးနဲ့ကိုကပုံဝေးရင်းနှီးမှုနဲ့သူတို့ဝယ်ကြတာပေါ့ဗျာဝယ်ကြတော့ပွင့်လင်းနေတာမှုဆိုတာသူကဒီရာပဲကျွန်တော်တို့ချပြတာအဲ့ဒါဝယ်တင်းဝယ်တဲ့ဟာကိုကျွန်တော်တို့အသေးစိတ်ရှင်းပြတာလို့ဘာလို့မရှိဘူးပေါ့နော်အဲ့ဒီဂျီဂျူဂျီနဲ့ပဲကျွန်တော်အဲ့လောက်ပဲကျွန်တော်သိထားတာကိုပွင့်လင်းနေတာမှုမရှိသေးဆိုတော့ပွင့်လင်းနေတာမှုကအားနေပါတယ်ကျွန်တော်လည်းဒီဘုရားရဲ့ဒီလုံကောင်ကြီးဒီဝန်ကြီးရဲ့လုံကောင်ကြီးကိုလို့လေအားမလို့အားမြဖြစ်ပါလေဆိုတော့လေကျွန်တော်မှတ်ချက်ပြည်ရင်ပါလေ
YBS ဘတ်စကားရီကိုတရုတ်နိုင်ငံကနေတင်သွင်းမှုမှာတပါတီအာနာရှင်စနစ်မဆရာအစိုးရဦးနေဝင်းရဲ့မြေဖြစ်သူကိုကျော်နေဝင်းပါဝင်ပတ်သက်မှုနဲ့ပတ်သက်လို့ဦးကျော်စီရကအခုလိုမှတ်ချက်ပေးပါတယ
်နိုင်ငံရေးအရကြည့်ရင်တော့ဒါကျွန်တော်ကနာမည်တော့မပြောတော့ပါဘူးကြာကျွန်တော်နိုင်ငံရေးအရကြည့်ရင်နိုင်ငံရေးရဲ့ဘပုံရည်ရာကြည့်လို့ရှိရင်ဒီကိစ္စဟာကျွန်တော်မဖြစ်သင့်ဘူးဆိုတော့အတက်ချက်ကိုပဲကျွန်တော်ပြချင်ပါလေအတန်တော့မပြချင်ပါဘူးကျွန်တော
်တရုတ်နိုင်ငံကနေဘတ်ကားတင်သွင်းဖို့အတွက်တရုတ်မြန်မာနိုင်ငံကြားဧပြီလ17ရက်နေ့ကလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးတရုတ်နိုင်ငံထုတ်ယူထွန်းနဲ့အန်ခိုင်အမျိုးအစားဘတ်ကားတွေတင်သွင်းလာတာဖြစ်ပါတယ်အနာရှင်ဦးလီဝင်းရဲ့ညီဖြစ်သူပိုင်းတဲ့ Omni Focus ကုမ္ပဏီကတော့တရုတ်နိုင်ငံပိုင်း PG Photon Motor ကုမ္ပဏီကနေဘတ်ကားတွေဝယ်ယူတင်သွင်းလာတာပါကြည့်ရတဲ့အစိုးရအဆက်ဆက်နာမည်ဆိုးနဲ့ကြော်ကြားခဲ့တဲ့မထတာစနစ်ကိုဇန်နဝါရီ15ရက်နေ့ကဖျက်သိမ်းပြီးအများပြည်သူတည်ယူပို့ဆောင်ရေးစနစ် YBS ကိုအစားထိုးပြောင်းလဲခဲ့ပေမဲ့လည်း YBS စနစ်ဟာထူးခြားတဲ့ပြောင်းလဲမှုမဟုတ်ဘူးလို့အများစုကဝေဖန်နေကြတာလည်းဖြစ်ပါရဲ့ရှင်
။မမြင်ခင်ပါရှင်။